Algeria နိုင်ငံရဲ့မြို့တော်မှာကားဘုံးနှလုံးဖောက်ခွဲခဲ့တဲ့အတွက်လူစုစုပေါင်း62ယောက်ထဲမှနေသေဆုံးပြီးတော့နောက်ထပ်အများပြားဒဏ်ရာတွေရခဲ့ပါတယ်။ဖောက်ခွဲမှုတစ်ခုကတချို့ကုလသမဂ္ဂယုံတွေကိုပိတ်မှတ်ထားခဲ့တာပါ။ကုလသမဂ္ဂကအမှုတန်း12ဦးထဲမှနေပျောက်ဆုံးနေတယ်လို့ဆိုပါတယ်။ VOA ရှေ့လေပိုင်းသတင်းတောက် Charles McDonald's သတင်းပေးပို့ထားတာကိုဥထုံအောင်ဆက်ပြီးတော့ရှင်းပြပေးပါခင်ဗျာ
။ဟုတ်ကဲ့။ဘုံးတွေဟာတစ်ခုနဲ့တစ်ခုမိနစ်ပိုင်းတွေအတွင်းဇက်တိုက်ပောက်ကွဲခဲ့ပါတယ်။တခုကအယ်ဂျီးရီးယားအခြေခံဥပဒေတရားရုံးအဆောက်အဦကိုပြစ်မှတ်လုပ်ခဲ့ပြီးနောက်တလုံးကနိုင်ငံတကာကြက်ချီနီကောမဒီနဲ့လာချန်းနီအဖွဲ့တွေအပါအဝင်ကုလသမဂ္ဂနဲ့တခြားအထောက်အကူအေဂျင်စီတွေအသုံးပြုတဲ့အဆောက်အဦတွေကိုဖျက်ဆီးခဲ့ပါတယ်။သေဆုံးတဲ့ကုလသမဂ္ဂအမှုဒဏ်အများဟာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်နဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များအေဂျင်စီရုံးတွေကဖြစ်တယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။တရားလွှတ်တော်ရုံးချုပ်ပြင်ပပောက်ကွဲမှုကြောင့်သေဆုံးသူအများအပြားဟာဘုံဒိုက်ရိုက်ထိမှန်တဲ့ဘတ်စကာပေါ်ကတက္ကသိုလ်ကျောင်းသားတွေဖြစ်ပါတယ်။ပြည်ထရေးဝန်ကြီးနော်ရဒင်ယာဇစ်ဇာဟောင်းနီကသေဆုံးသူဥယေဟာအလွန်မှများပြတယ်လို့ပြောပါတယ်
။ရှီလီဝမအကဒူဝအနမ်စကနိုစီယာရာ
ကျွန်တော်တို့တေချာပေါက်တည်တာကတော့ဓာတ်တွေဟာကားဘုံတွေပဲဖြစ်ပါတယ်။အသေးကဘုံသမားကယင်ကိုမောင်းပြီးကြက်ချီနီနဲ့လာချန်းနီရုံးတွေအနီးဖောက်ခွဲခဲ့တယ်လို့ဇဟောင်းနီကအာရဗာသာစကားဖြင့်ပြောကြပါတယ်။ဘုံဖောက်ခွဲမှုတွေဟာမိမိတို့လက်ချက်ဖြစ်တယ်လို့အယ်ကေဒါရဲ့မြောက်အာဖရိကအဖွဲ့ခွဲကပြောကြပါတယ်။အဲ့ဒီအယ်ဂျီးရီးယားအခြေစိုက်အယ်ကေဒါကဒီတိုက်ခိုက်မှုကိုဝက်ဘ်ဆိုက်ကနေကြေညာခဲ့ပါတယ်။ကုလသမဂ္ဂဥရောပသမဂ္ဂနဲ့အင်ဂျီတွေကကြီးညာချက်တွေအပါအဝင်ကဘာတဝန်းကနေဒီတိုက်ခိုက်မှုတွေကိုအ мян ရှုတ်ချခဲ့ပါတယ်လူသားတွေရဲ့ရန်သူရဲလို့ဆိုလိုက်ပြီးသမရဘုရားရှုတ်ချခဲ့ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းတိုက်ခိုက်မှုကိုအပြင်းထန်ရှုတ်ချကြောင်းပြောကြပါတယ်အယ်ကီရာနဲ့ဂျိတ်ဆက်တဲ့အယ်ဂျီးရီးယားစစ်သွေးကြတွေကအေပီလအယ်ဂျီးယားမြို့မှာလူ33ဦးသေဆုံးတဲ့အသေးခံဘုံးဖောက်ခွဲမှုတွေအပါအဝင်ဒီနှစ်အတွင်းတိုင်းပြည်မှာတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်အစ္စလာမိတ်ပါတီအနိုင်ရဖို့ရှိနေတဲ့ရွေးကောက်ပွဲကိုအစိုးရကဖျက်သိမ်းလိုက်တဲ့အတွက်1992ခုနှစ်မှာအယ်ဂျီးရီးယားအစ္စလာမိတ်အုပ်စုဝင်တွေကစတင်တိုက်ခိုက်လာခဲ့ပါတယ်ခင်ဗျာ